ချင်းတန်လွင့်စီစဉ်မှာတောတာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တောတာရှင်များရှင်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ29ရက်မြန်မာတက္ကသိုလ်1383ခုနှစ်နရောလဆုတ်17ရက်ဗုဒ္ဓဦးနေ့မျော်လင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါရရှင်
AWR မျော်လင့်ခြင်းအသံရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 116233ညာမှနေ့စဉ်အသံလွှင့်ပေးနေပါတယ်ခင်ဗျာ
တောတာရှင်များရှင်ဒီကနေ့ဗုဒ္ဓဦးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှေးဘိုးဘေးများအစီအစဉ်ကလေးများတွေChristmas ချင်ခါနားဆင်စရာပုံပြင်အစီအစဉ်ပြိုရွယ်မောင်မဲတိကောင်းပွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချင်းမြစ်တာကြောင့်လေးဟောကြတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ဂျီနူးစွာတဲ့ချင်းတလေးများကြချိန်မှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ်နာဆွေငါမြေနာစံပါခွဲချိန်တွေရှိတော့မှာတင်မဝရဲ့အရေးကြီးဆုံးရာကိုချိန်တွေမကုန်ဆုံးငင်မှာလေရှင်ယေရှုကိုလက်ခံပါထိုလေရှင်ဖျားခင်ဟာသင်ကိုထာဝရမြတ်တာနဲ့ချစ်နေတဲ့အကြောင်းကိုချစ်စွေလေးကြားပြီးအောင်လေလိုင်းကတန်လေးချိန်ယူကနာဆင်
တော်တရှင်များရှင်ရှေးဘိုးဘေးများထံမှသင်ခန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
် တာရှင်မိတ်ဆွေတို့ရေဒီစီစဉ်ကတော့ကိုရစ်တက်တဲ့ခန်းတဲ့အစီအစဉ်လေးဖြစ်ပါတယ်ခင်ဗျာတက်တဲ့ခန်းချက်ဆိုတာကလူတူးတယောက်ရဲ့ကိုရစ်ဖြစ်ပျက်ခဲ့တွေ့ကြုံခံစားခဲ့ရတဲ့အကြောင်းအရာတွေကိုသူတို့ဘာကမှတ်သားစရာသင်ခန်းစာယူစရာခွန်အားရစရာတွေဖြစ်စေလိုတဲ့စေရနာနဲ့မိမိကတက်တဲ့အဖြစ်အရင်ထဲမှာဖွင့်ဟတင်ပြပေးတာပဲဖြစ်ပါတယ်ဒါကြောင့်ဒီနေ့မှာဘယ်သူရဲ့တက်တဲ့ခန်းချက်ကဘာအကြောင်းအရာတွေနဲ့ဘယ်လိုခွန်အားပေးမလဲဆိုတာနားတော်တာဆင်ကြပါစို့ခင်ဗျာ
လေးချင်းအသံမြမအစီစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာပါရှင်တောတာရှင်များရှင်လူတွေဟာအသက်ရှင်လှူရှားသွားလာနေတဲ့အခါသူတို့ရဲ့ကိုယ်တွေအတွေ့အကြုံအဖြစ်အပျက်တွေအများကြီးရှိကြပါတယ်ဒီအဖြစ်အပျက်အတွေ့အကြုံတွေအပြင်လူတွေသင်ခန်းစာယူနိုင်ဝိညာဉ်ခွန်အားရရှိနိုင်အောင်တင်ပြတက်တဲ့ခံချက်တွေရှိပါတယ်ဒီကနေ့မှာတော့ဗီလာရာရဲ့ကိုယ်တွေအဖြစ်အပျက်အတွေ့အကြုံကိုတောတာရှင်တွေအတွက်တင်ပြပေးမှာဖြစ်ပါတယ်ရှင်တော်တာရှင်များရှင်ဗီလာရာဟာယူကရိန်းပြည်ရဲ့အနောက်ဖက်ရှိနိုင်ငံငယ်လေးတစ်နိုင်ငံဖြစ်တဲ့မော်ဒိုဗာတိုင်းပြည်ရဲ့ဓမ္မစာပေအမှုတော်ဆောင်တူဖြစ်ပါတယ်။သူ့မှာထူးဆန်းတဲ့ဖြစ်ရပ်နဲ့ကြုံတွေ့ခဲ့ရတယ်။တနေ့တော့ဗီလာရာဟာသာသနာမရောက်သေးတဲ့နေရာကိုသွားပြီးစာပေဖြန့်ဖြူးတဲ့အခါခက်ထန်ကြမ်းတမ်းတဲ့လူတူနဲ့အိမ်အောင်ကြတဲ့အမျိုးသမီးတူကိုတွေ့ခဲ့တယ်။ဗီလာရာဟာအဲ့ဒီအမျိုးသမီးစီသွားပြီးအတူတူဆူတောင်းတယ်။တလားလောက်ကြာတဲ့အခါကျန်းနာတဲ့ခင်ပွန်းဟာကျန်းစာတင်ပေးဖို့တောင်းဆိုလာပါတယ်။နောက်ပိုင်းမှာတော့အဲ့ဒီကျန်းနာတဲ့ယောက်ျားကြီးဟာသူ့အပေါင်းအသင်းတွေကိုခေါ်ပြီးကျန်းစာလေ့လာတာကိုသိရတယ်။အဲ့ဒီကျန်းနာတဲ့လူကြီးဟာအဲ့ဒီမှာပထမဦးဆုံးနှစ်ချင်းမင်္ဂလာကိုခံယူခဲ့ပါတယ်။အခုတော့အဲ့ဒီနေရာမှာလူပေါင်း30စုပေါင်းဝတ်ပြုပြီးပထမဦးဆုံးအသင်းတော်လေးဖြစ်လာပါတယ်။ဗီလာရာဟာဖြားနာတဲ့သူတွေအပေါ်အမြဲတမ်းစာနာတဲ့စိတ်ရှိတယ်။ကင်ဆာရောဂါတဲ့လူနာတွေအတွက်လည်းသူကူညီမဆခဲ့တယ်။သူမှကင်ဆာဖြစ်ခဲ့တဲ့အခါတုန်းကဘယ်လိုခံစားရတာကိုလည်းသိခဲ့တယ်။တနေ့တော့အသက်25နှစ်အရွယ်ပဲရှိသေးတဲ့လူငယ်လေးဟာနောက်3ဘတ်4ဘတ်လောက်သာနေရတော့မယ်လို့ပြောပါတယ်။သူ့ဇနီးတွေမှလည်းဆေးရုံကိုလာနေတဲ့အကြောင်းပြောတယ်။ဗီလာရာဟာသူတို့နှစ်ဦးအတွက်ဆူတောင်းပေးတယ်ဒီအခါလူငယ်လေးဟာအစာစားလာပြီးအားပြန်ရှိလာတယ်သူရဲ့ကင်ဆာရောဂါလည်းပျောက်ကင်းလာပြီးအခုချိန်မှာတော့နှစ်ယောက်စလုံးနှစ်ချင်းခံဖို့အဆင်သင့်ဖြစ်နေပါတော့တယ်နွေရာသီတစ်နှစ်မှာဗီလာရာဟာဆေးရုံကိုသွားပြီးလက်ပတ်တယ်လူနာတွေကိုဆူတောင်းပေးခဲ့တယ်ဘယ်သူမှစာအုပ်မဝယ်ဘူးသူ့ဆေးရုံဂိတ်ကပြန်ထွက်လာကနီးမှာဆေးရုံဂိတ်ဝါကထိုင်နေတဲ့လူနာတချို့ကိုစာအုပ်ရောင်းတယ်။ကျောင်းမာတဲ့အသက်တာနဲ့ဘယ်လိုနေထိုင်ရမယ်ဆိုတာတွေပြောပြပြီးပါလာတဲ့စာအုပ်တွေကိုထုတ်ပြပြီးတော့ရောင်းတဲ့အခါမှာလူနာထဲမှာအမျိုးသမီးတယောက်ဟာဟေးဟေးဒီစာအုပ်ကိုမကင်နဲ့ဒီစာအုပ်ကတို့နဲ့မဆိုင်ဘူးလို့ပြောတဲ့အတွက်ကြောင့်လူတယောက်ပြီးတယောက်မဝယ်ဘဲအခန်းကိုပြန်သွားကြတယ်ဗီလာရာကဘာဖြစ်လို့ဒီလိုလုပ်ရတာလဲလို့မေးတဲ့အခါအဲ့ဒီအမျိုးသမီးကဗီလာရာကိုအချိန်ရှိရင်စကားပြောလို့ကြောင်းပြောပါတယ်။အဲ့ဒီအမျိုးသမီးနာမည်ကဂလီနာလို့ခေါ်တယ်။သူ့ယောက်ျားဟာသူ့ကိုပစ်ထားခဲ့တယ်။သူဟာကလေး၃ယောက်ကိုပြုစုပျိုးထောင်နေရကြောင်းအခုခွဲစိတ်ကုသမှုခံယူရမှာဖြစ်ကြောင်းသိရင်လည်းသိနိုင်မယ်ဖြစ်ကြောင်းပြောပြတယ်။အဲ့ဒီလိုပြောပြီးရောင်းဖို့စာအုပ်ပါသေးလား။ကျမစာအုပ်ဝယ်ချင်တယ်ဆိုပြီးတော့စာအုပ်ဝယ်တယ်။ဗီလာရာဟာအယံအံ့ဩသွားတယ်။အဲ့ဒီနေ့မှာဂလီနာဟာစာအုပ်အများကြီးဝယ်လိုက်တယ်။ခါတိုင်းရောင်းရတာထက်အများကြီးရောင်းရတယ်။နောက်ပြီးဗီလာရာဟာခွဲစိတ်ရခါနီဖြစ်တဲ့ဂလီနာစီထလာတယ်။ဒါပေမဲ့ဆေးရုံဆင်းသွားခဲ့ပြီဖြစ်တယ်။ဂလီနာဟာဗီလာရာကိုအိမ်ကိုလာလည်ဖို့မှာထားခဲ့တယ်။ဂလီနာအိမ်ကဝေးတဲ့အတွက်နီးစပ်တဲ့တရားဟောဆရာတွေသွားဖို့ပြောတော့နီးစပ်တဲ့တရားဟောဆရာတွေလည်းသွားခဲ့ပါတယ်။ကျန်းစာလေ့လာပြီးဝတ်ပြုကိုးဝယ်တဲ့အဖွဲ့လေးတစ်ခုဖွင့်စည်းနိုင်ခဲ့တယ်။ဂလီနာဟာကျန်းစာလေ့လာပြီးအဲ့ဒီယူကိုအာရှမှာရှိတဲ့အဲ့ဒီဒေသမှာပထမဦးဆုံးနှစ်ချင်းခံတဲ့အမျိုးသမီးလေးတူဖြစ်လာပါတယ်။သောတတ်ရှင်များရှင်စာပေအမှုတော်ဆောင်ဗီလာရာရဲ့ကြိုးစားမှုကြောင့်ဖယားရှင်ကိုသိရှိလက်ခံယုံကြည်လာတဲ့လူတွေရှိလာခဲ့ပါတယ်။ဖယားရှင်ရဲ့အမှုတော်အတွက်လူတိုင်းပါဝင်နိုင်ပါတယ်ဆိုတာဗီလာရာကပြောခဲ့ပါတယ်။သောတတ်ရှင်များလည်းဗီလာရာရဲ့တည်တည်ခံချက်ကိုနာတော်တာဆင်ရင်ဝိညာဉ်ခွန်အားရရှိကြပါစေရှင
်ဖြူစင်ကျနာလေးပေဝေရဲ့
ကလေးတို့ရေဒီကနေ့လေ့လာစေချင်တဲ့ဘာဝသစ်ပင်တွေအကြောင်းပါကလေးတို့ကိုမမခိုင်ကအပင်ကြီးပြီးအပွင့်လေးသေးပြီးမဲ့မွေးကြရင်နဲ့ရှိတဲ့ပန်းလေးအကြောင်းကလေးတို့ကိုဘူးတရရရှိစေဖို့ပြောပြပေးမယ်နော်ကလေးတို့သေချာနားထောင်မှတ်သားကြပါကွယ်
ဟုတ်ကဲ့ပါမမခိုင်ဒါတို့သမီးတို့နားထောင်မှတ်သားပါမယ
်ဟုတ်ပါပြီကွယ်ကလေးတို့ရေခုနမမခိုင်ပြောခဲ့တဲ့အပွင့်သေးပြီမဲ့မှု့ချင်ရင်နဲ့ရှိတဲ့ပန်းလေးဆိုတော့ဘလို့ပန်းလေးများဖြစ်မလဲကွယ်ကဲဘယ်သူသိမလဲဖြည့်ကြည့်ပါအောင
်ခရီးဘမ်းမမမခိုင
်အေးကွယ်လုံးလုံးဖြည့်တာမှန်ပါတယ်ခရီးဘန်းပဲဖြစ်တယ်ကွယ်ကလေးတို့ရေခရီးဘန်းကိုချစ်ကြသလားကွယ
်ခရီးဘန်းကိုသမီးချစ်ပါတယ်မမခိုင်ခြံထဲမှာခရီးဘန်းကြွေခရီးဘန်းလေးတွေကိုသမီးသွားကောက်ပါတယ
်မမခိုင်မမခိုင်ဒါလဲခရီးဘန်းလေးကိုချစ်ပါတယ
်ဟုတ်ပါပြီဒါဆိုရင်မမခိုင်ကခရီးဘန်းလေးတွေကိုချစ်တဲ့ကလေးတို့ကိုခရီးဘီနဲ့ခရီးဘန်းအကြောင်းလေးတွေကိုဆက်ပြီးပြောပြပေးမယ်နော်ကလေးတို့ရေခရီးဘီဟာပင်စီဖြောင့်မတ်တဲ့အပင်ကြီးတစ်မျိုးဖြစ်ပါတယ်ခရီးဘီဟာအဖိုးပင်နဲ့အမပင်ဆိုပြီးနှစ်မျိုးခွဲခြားထားတယ်ကွ။အသီးနဲ့အပွင့်ရှိတဲ့အပင်ကအမပင်ဖြစ်ပြီးအပွင့်မဲပွင့်တယ်ဆိုရင်တော့အဖိုးပင်ဖြစ်တယ်တဲ့။ဒါကြောင့်အပွင့်မှလည်းအဖိုးပွင့်အမပွင့်ဆိုပြီးခွဲခြားသတ်မှတ်ထားတယ်
။ဒါဆိုရင်အပွင့်ပုံစံကတူတာမမခိုင
်မတူဘူးကွ။အဖိုးပွင့်လေးတွေကအမပွင့်ထက်ပိုကြီးပြီးဖြူတယ်။အမပွင့်တွေကတော့အဖိုးပွင့်တွေထက်နည်းနည်းငယ်ပြီးနီးကျင့်ကျင့်အယောင်ရှိတယ်ကွ။
မမခိုင်သမီးတို့ channel ကခရီးပွင့်လေးတွေကအဖြူရောင်းဆိုတော့အဖိုးပွင့်လေးဟုတ်မှာပေါ့နော်
အေးကွယ်လုံလုံကခရီးဘန်းပွင့်လေးတွေကိုတေချာလေးလာထားတာပဲကိုအပွင့်ကြီးပြီးအဖြူရောင်းလေးတွေဆိုတော့အဖိုးပွင့်လေးဟုတ်ပါလေကွယ်ကဲခရီးသီးတွေကိုရောတွေ့ဘူးရဲ့လားစားလဲစားဘူးကြရဲ့လားကွယ
်ရွာကိုသွားလဲတော့ကခရီးသီးစားဘူးပါတယ်မမခိုင
်ကောင်းတာပေါ့ကွယ်ခရီးသီးကအစိမ်းရောင်ရှိတဲ့ဘဲဥပုံစံဖြစ်တယ်ဒါပေမဲ့အသီးရင်လာတဲ့အခါလိမ္မော်နီရောင်ဖြစ်သွားတယ်ကွ။ခရီးသည်အစိကအညိုရောင်ရှိတဲ့အစိမလေးဖြစ်တယ်။ခရီးသည်အသားကထူပြီးသူ့ရဲ့အရသာကဖန်ပြီးချူတယ်။ဖန်ချူအရသာလေးလို့ပြောရမှာပေါ့ကွ
။ဟုတ်တယ်မမခိုင်။ဒါကခရီးသည်ကိုစားလို့ကောင်းပါတယ်
။ကလေးတို့ရေခရီးဘန်းပွင့်လေးမှာပွေးပြက်နဲ့ရင်းနဲ့လေးရှိသလိုခရီးဘန်းပွင့်အချောက်ကိုတနခါနဲ့ရောပြီးသွေးလင်းရင်မိဖူးနဲ့ရာနာတွေကိုပျောက်ကင်းစေတယ်လေ။အဲဒါကြောင့်လူရသည်လိုပူပြင်းတဲ့အချိန်မှာလိမ့်ပေးရင်အသားအရည်ကိုအေးမြတ်စေတယ်ကွ။
ဟုတ်တယ်မမခိုင်။သမီးຫນွေတို့ကမိဖူးတွေပေါက်လို့မိမေတနခါနဲ့ခရီးပန်းအချောက်လေးတွေရောပြီးသွေးလိမ့်ပေးပါတယ်မမခိုင
်။ဟုတ်လားလုံလုံ။ဒါနဲ့သမီးမိဖူးတွေပေါက်တာပျောက်သွားတယ်မဟုတ်လား
။ဟုတ်ကဲ့။ပျောက်သွားပါတယ်မမခိုင်
။အေးပေါ့ကွ။ခရီးပန်းပွင့်လေးရဲ့တဘာဝကပြီးတဲ့ဆေးစွမ်းလေးတစ်ခုလို့ပြောရမှာပေါ့။ကလေးတို့ရေခရီးပန်းပွင့်လေးသာမကခရီးအစ်စ်လေးတွေကလည်းစီပဲဝင်သေးတယ်ကွ
။ခရီးစီကဘလို့အတော်ဝင်တာလဲမမခိုင်
။ဒီလိုကွ။ဝမ်းသွားနေရင်ခရီးအစ်ကိုရေအေးလေးနဲ့သွေးတောက်ပေးရင်ဝမ်းသွားတာကိုတက်တာပြောက်ကင်းစီတယ်။ကလေးတို့အနေနဲ့မှတ်သားစရာဘူးသူတတခုကတော့ခရီးအခေါက်ဇီးပြူအခေါက်နဲ့ရှားခေါက်သုံးမျိုးကိုရောပြုတ်ပြီးငုံပေးမယ်ဆိုရင်ခရင်းမှာဖြစ်တဲ့ယောဂအလုံးကိုပြောက်ကင်းစီတယ်ကွ
။မမခိုင်။ဒါဆိုရင်ခရီးပင်ကအတော်ဝင်တာပေါ့နော
်။ဟုတ်ပါတယ်ကွ။တဘာဝကအပင်တွေကိုပေးတဲ့ဆုလက်ဆောင်လို့ပြောရမှာပေါ့
မမခိုင်သမီးလဲသမီးရဲ့မိတ်အနာတွေကိုပြောင်းကုသပေးတဲ့ခရီးပန်းလေးကိုကျေးဇူးတင်ပါတယ
်ကောင်းပါပြီကလေးတို့ရဲ့သိငဲ့ပြီမဲ့မှုကြံရင်းနဲ့ရှိတဲ့ခရီးပန်းပွင့်လေးကိုလူတိုင်းကနှစ်သက်ကြသလိုအပင်ရဲ့အစေအခောက်တွေကလည်းလူတွေအတွက်ဆေးဘက်ဝင်အသုံးပြုလို့ရပါတယ်ဒါကြောင့်တန်မိုးရှိတဲ့အပင်တပင်လို့ခေါ်မဲ့ရမှာဖြစ်တယ်ဒါကြောင့်မို့ကလေးတို့ကိုမမခိုင်မှာကြားချင်တာကငယ်ရွယ်လှတဲ့ကလေးတို့ရဲ့အသက်တာလေးကိုသူတစ်ပါးအတွက်အကျိုးရှိရှိအသုံးပြုပြီးခရီးပွင့်လေးလိုကောင်းမြတ်တဲ့အကျင့်ပုံစံလေးတွေနဲ့မှုေးချိန်သင်ပြန်ကြရမယ်နော်ဒါမှကလေးတို့ဟာလောကအတွက်အကျိုးပြုနိုင်တဲ့တားကောင်းယတနာသမီးကောင်းယတနာလေးတွေဖြစ်ကြလိမ့်မယ
်ဟုတ်ကဲ့ပါမမခိုင်ဒါတို့သမီးတို့လိမ္မာကြိုးစားကြပါမယ
်အေးကွယ်လိမ္မာလာတဲ့ကလေးတို့ဘဝလေးပန်းလိုမှုေးပြီးရေလိုကြည်လင်အေးမြပါစေလို့မမခိုင်ကဆုမွန်ကောင်းလေးတောင်းပေးလိုက်ရပါတယ်ကွယ်တ
ောတာရှင်များရှင်မြမဆွေစုံချမ်းအတွဲနှင်းမှခရီးပန်းအကြောင်းကိုကျမတို့မျှဝင့်ခြင်းအတန်မှကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်မျှဝင့်ခြင်းအတန်မှတန်လှင့်နေပါတယ်ရှင်ဒီကနေ့မှပြိုရွယ်မောင်မယ်တိကောင်းပွဲအစီအစဉ်မှလူငယ်မောင်မယ်တို့အတွေ့တိမတ်ဖွဲ့ရာတွေကိုတင်ပြပေးမယ့်အချိန်ရောက်ရှိလို့လာပါပြီရှင်
ပြိုရွယ်မောင်မယ်တိကောင်းပွဲတိကောင်းပွဲတိကောင်းပွဲ
မျော်လင့်ခြင်းအတာမြန်မာအစီအစဉ်ကိုနာတော်တာဆင်နေတဲ့လူငယ်မောင်မယ်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေလူငယ်မောင်မယ်တို့ရေဒီနေ့ပြိုရွယ်မောင်မယ်တိကောင်းပွဲအစီအစဉ်မှာစိတ်ကျဉ်နှက်သောကြိုးစားခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်လူငယ်မောင်မယ်တို့ရေဥစ္စာပစ္စည်းချမ်းသာခြင်းကြောင့်ပ ေါ်ပေါက်လာတဲ့မကောင်းမှုတွေထဲမှာအကြီးဆုံးမကောင်းမှုတစ်ခုဟာအလုတ်လောက်တာကိုတိတ်ငယ်တယ်လို့ထင်တဲ့အယူဆပဲဖြစ်တယ်။ပရောဖက်ယေဇကျေလကဘာပြောထားသလဲဆိုတော့တင့်ညီမတောထုံရဲ့အဖြစ်က"သူနဲ့သူ့သမီးတို့ဟာမာနကြီးခြင်း၊ဝါစွာစားတော့ခြင်း၊ငြိမ်ဝတ်စွာကောင်းစားခြင်းရှိပြီးဆင်းရဲငှက်မွတ်တဲ့သူတို့ကိုမထောက်ပံ့ပေးနေကြတယ်။ဒါဟာဆိုရင်ပြင်းရည်ချင်းရဲ့ကြောက်မဲ့ဖွယ်ကောင်းတဲ့အကျိုးသက်ရောက်နေတာကိုဖော်ပြထားတယ်။စိတ်ဝိညာဉ်ကိုခွန်အားနည်းစေတယ်။အသက်ဝိညာဉ်ကိုယုံညံ့စေပြီးနားလည်တတ်တဲ့သဘောကိုဖောက်ပြန်စေတယ်။ကောင်းကြီးမင်္ဂလာတွေကနေပြီးလွဲသွားစေတယ်။အလုတ်လုတ်ကင်တဲ့လူငယ်တိုင်းရဲ့အသက်တာမှာကြီးမားပြီးကောင်းမွန်တဲ့အရာတွေကိုတွေ့မြင်ကြပြီးတော့မိမိတို့ရဲ့တာဝန်ဝတ္တရားတွေကိုယုံကြည်ခြင်းမျှော်လင့်ခြင်းနဲ့ထမ်းဆောင်ဖို့ဆန္ဒရှိကြတယ်။လူတွေရဲ့အသက်တာမှာလိုအပ်တဲ့တာဝန်ဝတ္တရားတွေရဲ့မရှိမဖြစ်ရောက်ရဲမှုနဲ့စူးစမ်းခြင်းရှိဖို့လိုအပ်နေပါသေးတယ်။သာသနာပြုဆရာတွေအနေနဲ့အမှုဆောင်တာထက်တာမန်အသက်တာရဲ့လောက်ကင်နေတဲ့ပညာတတ်အနေနဲ့ရောကုံတဲ့ရှင့်နေလယ်သမားအနေနဲ့ရောလောက်ကင်တဲ့အခါမှာဝိညာဉ်ရေးအတွက်တသက်ခံနိုင်တဲ့တတ္တိရှိဖို့လိုအပ်တယ်။နေ့စဉ်နေ့တိုင်းမိမိရဲ့အသက်တာကိုတန်ရှင်းစေပြီးဖရာသခင်ရဲ့အလိုတော်နဲ့အညီနှုတ်ကပတ်တရားတော်နဲ့လည်းအညီနေထိုင်ပြုမှုရမယ်။လူငယ်မောင်မယ်တို့တမန်တော်ပေါလုကပြင်းရည်ချင်းကိုအပြစ်လို့သဘောထားတယ်။သူဟာတဲရှင်ချုပ်လုပ်တဲ့အလုပ်ကိုအသေးစိတ်သင်ကြားခဲ့ပြီးဖျားသခင်ရဲ့အမှုတော်ကိုဆောင်ရွက်နေချိန်မှာစားဝတ်နေရေးအတွက်အဲ့ဒီအသက်မွေးဝမ်းကြောင်းအလုပ်နဲ့တခြားသူတွေကိုလည်းထောက်ပံ့ပေးခဲ့တယ်။ရှင်ပေါလုဟာအလုပ်လုပ်ကင်နေစင်မှာပဲတခြားလူတွေစီကိုချီးကပ်မိန့်ဖွဲ့ခွင့်ရခဲ့တယ်။သူဟာသူ့အပေါင်းအဖော်တွေကိုဘယ်လိုပြခဲ့တယ်လဲဆိုရင်သာမန်အတတ်ပညာမှာကျွမ်းကျင်ခြင်းဟာဖျားသခင်ထံတော်မှရရှိတဲ့ဆုကျေးဇူးဖြစ်တယ်လို့ပြောပြခဲ့ပါတယ်။နေ့စဉ်နေ့တိုင်းလောက်ကင်တဲ့အလုပ်မှာဖျားသခင်ကိုဂုဏ်ပြုရမယ့်အကြောင်းသွန်သင်တယ်။ဓမ္မဆရာတယောက်အနေနဲ့ကြမ်းတမ်းတဲ့လမ်းဟာကျင်နာဖွယ်လှုပ်ဆောင်ရမယ့်အရာတွေမှာတွန့်ဆုတ်ခြင်းမရှိရပါဘူး။လူတွေအလုံးဟာအလုပ်လုပ်တဲ့လူတွေဖြစ်ဖို့ဖျားသခင်အလိုတော်ရှိပါတယ်။အလုပ်လုပ်တဲ့ဝန်တင်တိရစ္ဆာန်တောင်သူတို့ကိုဖန်ဆင်းထားတဲ့အကျံစီအတွက်ပြင်းရည်တဲ့သူတွေထက်ပိုပြီးတော့ဆောင်ရွက်နိုင်တယ်။ကောင်းကင်တမန်တွေလည်းအလုတ်လုတ်ကန်ကြတယ်။သူတို့ဟာလူတွေအဖို့ဖျားသခင်ရဲ့အစီကံတွေဖြစ်တယ်။ပြင်းရည်တဲ့လူတွေအတွက်ကောင်းကင်ဘုံသွားဖို့စိတ်ပြက်လိမ့်မယ်။ကောင်းကင်ဘုံဟာပြင်းရည်တဲ့လူတွေအတွက်နေစရာမရှိပါဘူး။ဒါပေမဲ့ဝန်လေးပြီးပင်မန်းသူတို့အဖို့နားနေစရာအဖြစ်ဂရိတော်ရှိပါတယ်။တစ္ဆာရှိတဲ့သူကိုသူရဲ့လှုပ်ဆောင်ခြင်းမှဖျားသခင်ရဲ့ဝမ်းမြောက်ခြင်းအဖြစ်ကိုလက်ခံတော်မူမယ်ယေရှုခရစ်တော်ရဲ့ကားတိုင်မှအောင်မြင်ခြင်းကိုအတိမပြုတဲ့သူတွေအဖို့ပြင်ဆင်ထားတဲ့ဘုံတော်နဲ့ပြည့်ဝနေတဲ့နားနေခြင်းမှာတော့စစ်တိုက်တန်တွေကိုမေ့လျော့သွားကြပါလိမ့်မယ်ဆိုတဲ့အကြောင်းလူငယ်မောင်မယ်တို့အတွေ့ပြိုရွယ်မောင်မယ်တိခေါင်းဖွဲ့အစည်းအဝေးမှာဘဟုတုတအဖြစ်ပြောပြလိုက်ပါတယ်လူငယ်မောင်မယ်များရွှေလန်းချမ်းမြေ့ကြပါစေ
Thank you.
ရှင်များရှင်ကျမတို့ရဲ့ဖန်ဆင်းတော်စာပေဖိုင်ဒီနေ့ထပ်မံနောက်ပါတင်ဒားများကိုပို့ချပေးလို့ရှိပါလို့ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။ဗျာဒိတ်တော်အတန်စာပေးစာယူဌာနသို့ဆက်သွယ်လိုပါကဗျာဒိတ်တော်အတန်စာပေးစာယူဌာနစာတိုက်တက်တာအမှ681ဘဟုစာတိုက်ကြီးရန်ကုန်မြို့သို့စာရေးဆက်သွယ်နိုင်ပါလေရှင်။
တော်တရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွဋ္ဌရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ